အမေရိကန်တပ်တွေအနေနဲ့အီရန်နဲ့ဆက်နွယ်နေတဲ့အီရတ်မှာရှိတဲ့လက်နက်ကိုင်တပ်တွေကိုလေကြောင်းတိုက်ခိုက်ခဲ့တယ်လို့ပြောလိုက်ပါတယ်။အီရတ်နိုင်ငံထဲမှာရှိတဲ့အီရန်ကအားပေးချောက်ခံနေတဲ့လက်နက်ကိုင်တပ်တွေကိုအမေရိကန်တပ်ဖွဲ့တွေကတနင်္လာနေ့ကနေစပြီးနှစ်ချိန်ဆက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်တပ်အလဲပိုင်းဒေသကုတ်ကဲတပ်ဖွဲ့ကပြောလိုက်တာပါ။အီရန်နဲ့အီရန်ကအားပေးချောက်ခံနေတဲ့အုပ်စုတွေရဲ့အမေရိကန်နဲ့မှာမိတ်တွေပေါ်တိုက်ခိုက်မှုတွေကိုတိုက်ရိုက်တုံ့ပြန်တဲ့အနေနဲ့အီရတ်နိုင်ငံဒေသစံတော်ချိန်ဒီနေ့အစောပိုင်းမှာပဲအမေရိကန်ကတိုက်လေနဲ့ပြစ်မှတ်တစ်ခုကိုအတိအကျချင်းရွယ်တိုက်ခိုက်ခဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ LN Bar နဲ့ Jeff L. Saka အနီးမှာအခြေစိုက်လှုပ်ရှားနေတဲ့ Qatif Hezbollah စစ်သွေးကြအုပ်စုရဲ့ကုတ်ကဲရင်းနဲ့စစ်စင်ရေးဌာနတွေကိုတိုက်ခိုက်ခဲ့တာလို့လည်းအမေရိကန်ကာကွယ်ဝန်ကြီးဌာနအရာရှိသူက VOA ကိုပြောပါတယ်။ပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့နေရာနှစ်ခုမှာအီရန်နဲ့ဆီးရီးယားနိုင်ငံတွေကအမေရိကန်စစ်စခန်းတွေကိုမကြာသေးခင်ကတိုက်ခိုက်ခဲ့မှုမှာအားပေးကူညီခဲ့တဲ့ Qatif Hezbollah အဖွဲ့ဝင်တွေရှိနေခဲ့တယ်လို့လည်းပြောခဲ့ပါဗျာခင်ဗျာ